ိုင်းမြန်မာနေစပ်ကကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်း၅ခုကဒုက္ခသည်80ကျော်ဟာတိုင်းမြန်မာအစိုးရရီနဲ့ UNHCR တို့ရဲ့အစီအစဉ်နဲ့မေလ9ရက်နေ့မှာနေရဒေသကိုပြန်ခဲ့ကြပါတယ်။အခြေအနေအကြောင်းသေးစိတ်ကိုတော့ရွေသေးနောက်မေးမှာကသတင်းပေးဖို့ထားပါတယ်
။တိုင်းမြန်မာနေစပ်ဒုက္ခသည်စခန်းတွေကမိမိဆန္ဒလျောက်နေရပြန်ဖို့စီရင်ပေးသွင်းထားတဲ့ဒုက္ခသည်တွေကဒုက္ခသည်80ကျော်ကိုမြန်မာအစိုးရထိုင်းအစိုးရ UNHCR ရဲ့အစီအစဉ်နဲ့မေလ9ရက်နေ့ကနေရက်ကိုပြန်ပို့ခဲ့ပါတယ်။မြဝတီမြို့မှာရှိတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ခြံထားရေးဝန်ကြီးဌာနကဒုက္ခသည်စီစစ်ရေးလုပ်ငန်းစဉ်တွေနေရာကိုရောက်ရှိနေပြီဖြစ်တဲ့အောင်ပြန်ဒုက္ခသည်စခန်းကဦးနလန်တုံကအခုလိုပြောပြပါတယ်
။အောင်ပြန်ကစစ်တပ်ရဲ့စစ်တပ်မင်္ဂလေး14အလုံးပေါင်း25ရောက်ဦးသားကြီး60ပါ။ဒါကလည်းဒီအချိန်ကြီးရတော့ UNHCR ဖက်ကနေအာကျွန်တော် UNHCR ဘက်ကလို့တည်ရတဲ့အချိန်ကြီးရတူပါဒီကအခုဒီကတော့ဘာမှမဆိုတော့300နဲ့ဒီ300ရဲ့အလေးကျောက်ကိုဘာမှမ3500ကိုသူတို့ကျွန်တော်တို့ပေးရပြီဖြစ်ပါတယ
်ဒုက္ခသည်တွေအနေနဲ့နေရရင်ကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားတာဖြစ်ပြီးနေရပြန်ရင်တဲ့ဒုက္ခသည်တွေဘက်ကစည်ရင်ပေးသွင်းနိုင်တယ်ဆိုပြီး UNHCR ကကြေညာထားတာပါဒုက္ခသည်စခန်း5ခုကနေရပြန်ဖို့စီရင်ပေးသင့်ထားတဲ့သူတွေကတော့လူဦးရေ100ကျော်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
။ဟုတ်ပြန်ကအခုကဒီနေ့ပြန်သွားတာလူ25ယောက်တခြားစခန်းတွေကတော့မလာမှဆိုရင်တော့ပြန်ထတာ27ယောက်မဟုတ်ဘူးမလို့30အရသက်ရှင်လား။အလောကအခုကခဲ့နေ9ခဲ့ပါလေ။အဲ့ဒီကရင်နေတဲ့ဟိုညအဲ့ဒီဆိုလို့ကျင်းကျားကျေစနာကျန်လူတရားနဲ့တရောက
်တကယ်တမ်းပြန်တဲ့အခါမှာတော့တချို့ကမပြန်ကြတဲ့အတွက်စခန်း5ခုပေါင်းမယ်ဆိုရင်လူဦးရေ80ကျော်ပဲပြန်ကြတယ်ဆိုပြီးဒုက္ခသည်တွေကဆိုပါတယ် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ထားပြီးမယ်ဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်တွေရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုခဲ့တာပါအရင်မြမစစ်ဆိုးရလက်ထက်ကပြိနှိပ်မှုတွေကြောင့်ထပ်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း5ခုမှာထိုင်းအစိုးရကခုံလုံခွင့်ပေးထားတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်း5ခုထဲမှာကီနီဒုက္ခသည်စခန်းက2ခုပါဝင်တာပါ။ကီနီဒုက္ခသည်စခန်း2ခုမှာတော့ဒုက္ခသည်ပေါင်း 13,000 ကျော်ခုံလုံနေတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်းမှာခုံလုံနေတဲ့ဒုက္ခသည်တွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3,000 လောက်ခုံလုံနေကြတာဖြစ်ပါတယ်ရှင်။